စကိုင်းပြည်နယ်မြောက်ပိုင်းကမီးလောင်ခဲ့တဲ့ရာနဲ့ချီတဲ့ရိုရင်ဂျာကျွေးရွာတွေကိုရိုရင်ဂျာတွေရဲ့မျက်ကွယ်မှာမြန်မာအာဏာပိုင်တွေကပြန်လည်တိစောက်နေတယ်လို့အပြည်ပြည်ဆိုင်ရာလူခွင့်ရေးအဖွဲ့ Amnesty International ကထုတ်ပြောလိုက်ပါတယ်။ရိုရင်ဂျာတွေဘိုးစင်ပေါင်းဆက်အသံမွေးဝမ်းကြောင်းနေထိုင်လာခဲ့တဲ့မြေပေါ်မှာအိုးအိမ်တွေစိုက်ပျိုးမြေတွေကျွေးရွာတွေတိုးချဲ့တိစောက်ပြီးရိုရင်ဂျာမှုသူတွေပို့ပြီးနေထိုင်လာရင်းနဲ့လုံခြုံရေးပို့ပြီးတင်းကျပ်လာနိုင်စေမြန်မာအာဏာပိုင်တွေရဲ့လုပ်ရည်ပေါ်မှာ Amnesty International အဖွဲ့ကြီးအနေနဲ့အထူးပဲစိုးရိမ်နေတယ်လို့ထုတ်ပြောထားပါတယ်။ချုပ်တုကနေရယူထားတဲ့ပုံတွေဗီဒီယိုတွေရိုရင်ဂျာတွေတက်ကြွလူရှားသူတွေနဲ့ကြွန့်ကျင်သူတွေနဲ့တွေ့ဆုံမေးမြန်းခန်းတွေကိုကူကာပြီးမြန်မာအာဏာပိုင်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းကိုပြန်လည်တိစောက်နေပြီဆိုပြီး Amnesty International ရဲ့အစီရင်ခံစာကထောက်ပြလိုက်တာပါ။မီးလောင်ပြင်ရိုရင်ဂျာခြေရွာတွေကိုရှင်းလင်းရေးအိုးအိမ်သစ်တွေလုံခြုံရေးစခန်းတွေအခြေခံစာအုပ်တွေဆောက်လုပ်ရေးကိုဒီနေ့အစပိုင်းမှာမြန်မာအာဏာပိုင်တွေဘက်ကအင်းနဲ့အားနဲ့ဆောင်ရွက်လာတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ရိုရင်ဂျာတွေထာနေပြန်ရေးတွေပြန်လည်တည်ဆောက်ရေးလုပ်ငန်းတွေဆောင်ရွက်နေကြောင်းမြန်မာအစိုးရဘက်ကပြောဆိုထားပေမဲ့အခုဒေတာရင်းမှာဖွံ့ဖြိုးရေးလုပ်ငန်းတွေအရှိန်ဟုန်နဲ့ချေချေပြန့်ပြန့်လုပ်နေတဲ့သဘောတဘာဝကအကြီးအကျယ်ဆိုးရင်စရာဖြစ်ကြောင်းလည်းဒီအစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာအစိုးရကဆယ်စုနှစ်တွေချီအားပေးထောက်ပံ့ပေးထားတဲ့ခွဲခြားဆက်ဆံမှုနဲ့လူမျိုးရေးခွဲခြားမှုတွေကင်းရှင်းသွားရေးအတွက်မြန်မာအရက်ဘက်နဲ့စစ်ဘက်အာဏာပိုင်တွေကိုနိုင်ငံတကာကဖိအားပေးကြဖို့စိုးရွားလာတဲ့လူခွင့်ရေးချုပ်ဖောက်မှုတွေနိုင်ငံတကာဥပဒေတွေအရရာဇဝတ်မှုတွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတာဝန်ရှိသူတွေကိုရေးယူရမယ်လို့လည်းဒီ Amnesty International အဖွဲ့ကြီးကတိုက်တွန်းထားပါတယ်ခင်ဗျ။